လာမယ့်ဇွန်လ31ရက်နေ့မှာကျပ်ငွေ2000တန်ငွေစက်ကူအစ်စ်ကိုထုတ်ဝေမယ်လို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေမနေ့တုန်းကကြေညာပြီးမှပဲရွှေနဲ့ဒေါ်လာဈေးတွေမြင့်တက်သွားပါတယ်။နိုင်ငံမှာစီးပွားရေးတည်ငြိမ်မှုမရှိတဲ့အချိန်မှာအခုလိုမျိုးငွေစက်ကူအစ်စ်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်ငွေကြေးဖောင်းပွားမှုတွေပုံများလာပြီးတော့အကြက်တဲတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဈေးကွက်စောင့်ကြည့်လေ့လာသူတွေနဲ့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မတ်အေးသန္တာကျော်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံတော်ဘဝဘဏ်ကနေပြီးတော့ကျပ်ငွေ2000နဲ့ငွေစက်ကူတစ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ့်အကြောင်းမနေ့ကဇူလိုင်လ23တနင်္ဂနွေနေ့မှာကြေညာခဲ့တာပါအရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမှာဖြစ်ပြီးတော့ဒီအစီအစဉ်ဟာဟောင်းနွမ်းငွေစက်ကူတွေနေရာမှာလဲလှယ်ဖို့ဖြစ်တယ်လို့စစ်ကောင်စီကတော့ထုတ်ပြန်ထားပါတယ်ဒါမင်းလည်းစီးပွားရေးဈေးကွက်တည်ငြိမ်မှုမရှိချိန်မှာအခုလိုမျိုးငွေစက်ကူတစ်ထုတ်ဝေတာကငွေကြေးဖောင်းပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပေါ်မှာရိုက်ခတ်မှုပြင်းထန်စေလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်
။ငွေတွေကဒီဒေါ်လာဈေးတို့ခုံစင်းတို့ကအတက်ပဲဖြစ်နေရလေ။ငွေကြီးရတဲ့တို့ဘာပဲဖြစ်ဖြစ်လုံးလိုက်တာနဲ့အတက်ကဖြစ်နေဆိုတော့ဒီလိုတစ်ခုထုတ်လိုက်ခြင်းအဖြစ်လည်းလူရဲ့ဒီဆိုရင်စောင့်နှံမှုပုံပြီးကြီးနေတာပေါ့နော်။ဆိုပြီးတော့ဒီကနေတင်းနေတဲ့လူတွေကတော့ဒါဆက်ရမှုကြီးမှာပေါ့နော်။ငွေတွေကဒီတိုင်းအကြောင်းဝေဆိုတာဝယ်ဖို့ထုတ်ခတ်နေတဲ့ချိန်နေပါဘူးနော်။တို့ကရောင်းလုံးကပုံနေသွားတဲ့အကြောင်းမလို့ကျိုးပေးမယ်နေပါရင်ပေးချေဖို့လည်းဆက်ပြတ်ဖြစ်တယ်။ဒီဘက်ကလည်းဒီဆိုးရနေပြီးအပြည့်အစုံနေဝယ်ဖို့တွေ့တယ်ဟိုမကြောက်ဘူးနော်။ဒါကဟိုပြင်မမှလည်းဝယ်ရမလို့ဘူးဆိုတော့ညောင်ကြီးနဲ့ပတ်သက်ပေးချေတဲ့နေရာမှာဆက်ဆံရစာချုပ်တွေလည်းပေးချေဖို့လည်းဆက်ပြတ်ဖြစ်လာမယ်လို့မြင်တယ်။ဒါတော့ဒီချိန်ကတော့ကောင်းတဲ့အချိန်ကတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်။ဘိုးဘန်ကတော့ရေအတွက်အကန့်အသတ်နဲ့သာထုတ်ပြီးတော့ငွေဆက်ကူအဟောင်းတွေနဲ့အစားထိုးလဲပေးမှဖြစ်လို့ငွေချေးဖောင်းပွားတာမဖြစ်နိုင်ဘူးလို့စစ်ကောင်စီရဲ့မီဒီယာတွေမှာဖြေကြားထားပါတယ်။ဆောင်ကြည့်လေးလာသူတွေကတော့အခုချိန်မှာငွေကြေးအစ်စ်ထုတ်ဝေတာဟာအစိုးရအသုံးစည်းရေးငွေလိုအပ်တာကြောင့်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုကြပါရယ်ငွေဆက်ကူအစ်စ်ထုတ်ဝေတဲ့အကျိုးဆက်ကြောင့်မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးတော့စားသောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေအဆမတန်ဈေးတက်လာနိုင်တယ်လို့စီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ
်လက်ရှိကြီးတဲ့နေရာမှာထပ်ပြီးတော့ပို့ပြီးတော့စိုးစိုးဝါဒီကောင်မူလရဖုံစင်းဆိုရယ်လောက်ရမျိုးဖြစ်ရမျိုးဖြစ်နေတာလေဒါပို့ပြီးတော့ဆိုးဆိုးဝါးတိလာမှာပို့ပြီးတော့ယုံကြည်မဲ့လာမှာပြောစီဝါးရေးရပို့ပြီးတော့ချင်းကြီးစုလာမှာဒါတော့အကြီးလက်ခံလို့ရပါမယ်ကြီးတမ်းမလူလူစားတော့နေဝေချစားတော့ဝါးဒီစင်းဦးနေကြီးအစနဲ့ကိုတက်နေတာဟုတ်တော့ပို့ဆိုးလာတာဒီအပြင်မှာကိုပေါ့ပါကာကိုစင်းဦးတက်တော့ကာဝဲဖို့အတွက်ဝေချတဲ့ဒေါ်လာသင်ချမ်းကြီးပလာမော်တော်ကားစားပြီးချွေးအဲ့ဒီစင်းဦးမြာခါလေးခုန်ခုန်ခုန်တက်နေတာလေလက်တွေ့မှာကြည့်ရင်တော့မန်းစားလို့ရဖို့အတွက်ဟုတ်ပြီစီအမျိုးမျိုးကြီးစုံတော့ရင်လည်းဒီဈေးလုံးတဲ့ဒီ90ခန်းတူငါလေးတက်တူအထက်ပုံလို့ဒီဈေးတက်လို့ပြောလို့ရမှာချင
်းဒီသတင်းထွက်လာပြီးစင်ပါပဲပထမဆုံးရိုက်ခတ်မှုကတော့ပြည်ရဲမှာရွှေနဲ့ဒေါ်လာဈေးတွေတက်သွားတာပါဒီနေ့တည့်ရက်ထဲမှာတင်ဒေါ်လာကိုကျပ်ငွေလဲနှုန်းကကျပ်နေရာနေပါလောက်ခုန်တက်သွားခဲ့တယ်လို့ဆက်ပြီးတော့တက်နိုင်ပွဲရှိတယ်လို့ဒေါ်လာရောင်းဝယ်ရေးလောက်ကိုင်းနေတဲ့မက်သက်ဆွေကပြောပါတယ
်2000ထက်မထွက်သေးဘူးထွက်မယ်ဆိုတဲ့သတင်းနဲ့တင်ဒီမနက်ကအမှန်တကယ်ဆိုဈေးဖွင့်ရမှာတော့ဈေးမဖွင့်မယ်အကုန်လုံးကစောင့်ကြည့်နေတာဒေါ်လာကလည်းဝယ်မဲ့သူပဲရှိရရောင်းမဲ့သူမရှိဘူးအဝယ်တွေပဲများပြီးအရောင်းကမရှိတဲ့လောက်ဖြစ်သွားတာအရောင်းဝယ်ဖြစ်တော့လည်း3,300နဲ့ဖြစ်တယ်ဒေါ်လာကို200လောက်ကိုတက်သွားတာထက်တက်မယ်ထင်ပါတယ
်စစ်ကောင်စီဘိုးဘန်ကတော့ငွေကြေးဖောင်းပွားမှုနှုန်းထိန်းချုပ်နိုင်အောင်လို့မူဝါဒတွေချမှတ်ဆောင်ရွက်နေတဲ့အကြောင်းနဲ့ငွေဆက်ကူတစ်ထုတ်ဝေလို့ငွေကြေးဖောင်းပွားမှုမဖြစ်နိုင်လို့ပြောဆိုထားတဲ့ပြင်အခုကိစ္စကိုအကြောင်းမျိုးမျိုးပြပြီးတော့ကုန်စည်နှုန်းတက်အောင်လို့လှုံ့ဆော်တဲ့သူတွေနိုင်ငံသားငွေလဲနှုန်းမြင့်အောင်လို့ကြိုးစားတဲ့သူတွေဟာပြည်သူအကျိုးစီးပွားကိုပြက်စီးအောင်ဆောင်ရွက်နေသူတွေဖြစ်လို့ဖော်ထုတ်အရေးယူသွားမယ်လို့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်
ဒါကတော့နိုင်ငံတော်ဗဟိုဘဏ်ကနေကျပ်ငွေ2000တန်ငွေဆက်ကူအစ်စ်တွေထုတ်ဝေမယ်လို့ကြေညာပြီးမှရွှေနဲ့ဒေါ်လာဈေးနှုန်းတွေမြင့်တက်သွားပြီးတော့ငွေကြေးဖောင်းပွားမှုတွေပိုဆိုးဝါးလာပြီးအကြက်တဲတွေပိုပြီးဖြစ်လာနိုင်တယ်ဆိုတာကိုစီးပွားရေးပညာရှင်တွေသုံးသပ်ကြတဲ့အကြောင်းသတင်းကိုမဲအေးသန္တာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်